ဟုတ်ကဲ့ပါပထမဦးစွာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်နိုင်ငံတကာပံ့ပိုးကူညီမှုမှာအဓိကကျတဲ့အိန္ဒိချင်းအာဆီယံနိုင်ငံတွေနဲ့ပတ်သက်လို့လှုပ်ဆောင်ခဲ့တာတွေဒါအပြင်ဒီနိုင်ငံအစိုးရတွေကိုလှုပ်ဆောင်စေလိုတာတွေနဲ့ပတ်သက်ပြီးတော့ဥမ္မောင်မောင်ကနေရှင်းလင်းတင်ပြပါတယ်အဲ့ဒီကြားနာပွဲမှာအခုလိုသူကပြောပါတယ
် Nobody thought in 2000 that the ASEAN governments would be that vocal.And in 2000 we put together a package to set up some
ဥပမာပြောဆိုသွားတာကတော့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုအခုလိုပြောဆိုလာလိမ့်မယ်လို့အရင်တော့ကဘယ်သူမှမတင်ခဲ့မိတဲ့အကြောင်းတက္ကသိုလ်2000လောက်မှာအဝေးရောက်မြို့သားညွန်ပေါင်းအစိုးရနဲ့ပြည်ပရောက်မြန်မာပြည်သူ့တော်ကိုယ်စားလှယ်တွေရဲ့ကြိုးပမ်းဆောင်ရွက်မှုနဲ့မြန်မာအရေးကိုစိတ်ဝင်စားတဲ့အာဆီယံနိုင်ငံတွေကပြည်သူ့တော်ကိုယ်စားလှယ်များအဖွဲ့ AIPMC ကိုစတင်နိုင်ခဲ့ကြောင်းအဲ့ဒီနောက်ဒီလွတ်တော်ကိုယ်စားလှယ်တွေကနေတချင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လှုပ်ဆောင်ဈေးလိုတာတွေကိုသက်ဆိုင်ရာအစိုးရတွေကိုတင်ပြနိုင်အောင်ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုသွားတာပါအဲ့ဒီလွတ်တော်ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့နှစ်ကုလသမဂ္ဂလူညွန်ရေးကောင်စီကိစ္စမှာလဲကုလသမဂ္ဂအဖွဲ့တာဝန်ရှိသူတွေနဲ့အမေရိကန်အစိုးရကိုတွဲဆုံခဲ့တာတွေရှိတဲ့အကြောင်း AIPMC ဟာအာဆီယံအတွင်းမြန်မာကိစ္စကိုလိုက်လံဆောင်ရွက်မဲ့အမာခံအဖွဲ့တစ်ဖွဲ့ဖြစ်လာခဲ့တဲ့အကြောင်းဥမ္မောင်မောင်ကကွန်ကရစ်ကြားနာပွဲမှာတင်ပြပါတယ်ဆက်လက်ပြီးဥမ္မောင်မောင်ကအခုလိုတင်ပြပါတယ
် We're now we're walking on going to another level whether these governments will really deliver what they are talking about so this is where we are walking on we're giving the
special ASEAN နိုင်ငံတွေအတွင်းပထမအဆင့်အနေနဲ့ဆောင်ရွက်တင်တာကိုဆောင်ရွက်ပြီးဖြစ်ပါတယ် American အစိုးရရဲ့ကူညီပံ့ပိုးမှုတွေလည်းပါဝင်ပါတယ်အခုနောက်တစ်ဆင့်အနေနဲ့ဒီ ASEAN အစိုးရတွေအနေနဲ့ကျွန်တော်တို့တောင်းဆိုတဲ့အကူအညီတွေကိုလှုပ်ဆောင်ပေးလာအောင်တိုက်တွန်းဖို့ပါပဲအခုကျွန်တော်တို့ပြောဆိုဆွေးနွေးထားတာတွေကတော့မြန်မာနိုင်ငံမှာတည်ငြိမ်မှုရှိစေဖို့အရွေးအခြေခံပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရတရရှိမှသာမြန်မာပြည်ရဲ့တည်ငြိမ်မှုကိုရရှိနိုင်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံကိုပြောဆိုထားတာကလည်းမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ရင်အားလုံးအတွက်အကျိုးရှိမှာဖြစ်တဲ့အကြောင်းဒါအပြင်တရုတ်ပြည်ကိုလည်းပြောဆိုထားရမှာမြန်မာနိုင်ငံမှာပြည်သူတွေကရွေးချယ်တင်ပြောက်တဲ့အစိုးရတရရှိမှတည်ငြိမ်မှုရှိမှာဖြစ်ပြီးတရုတ်ပြည်အတွက်လည်းကြံစည်ကင်းကင်းနဲ့လိုအပ်တဲ့လောင်စာဆီတွေကိုမြန်မာနိုင်ငံကနေဝယ်ယူနိုင်မှာဖြစ်တယ်လို့ကံလန်ပြောဆိုထားတဲ့အကြောင်းဒီအချက်တွေဟာအိန္ဒိယနိုင်ငံတွေကိုအဓိကပြောဆိုလိုတာတွေဖြစ်တဲ့အကြောင်းနဲ့အခုလိုတင်ပြချက်တွေကိုလည်းဒေတာရင်းအစိုးရတွေကတုံ့ပြန်လာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဥမ္မောင်မောင်ကတင်ပြခဲ့ပါတယ်အဲသူကဆက်လက်ပြောဆိုရမှာ
anniversary so they we have there is a caucus that is being hosted by the ASEAN Interparliamentary Caucus and Ubu Latin will be speaking there on behalf of the Burma Democratic Movement.
ဒါမဲ့ ASEAN နှစ်ပတ်လည်ကြာလို့ရှိရင်စင်ကာပူနိုင်ငံမှာမြန်မာအရေးဆောင်ရွက်နေတဲ့လွတ်တော်ကိုယ်စားလှယ်များအဖွဲ့ကနေမြန်မာအရေးနဲ့ပတ်သက်ပြီးဆွေးနွေးပွဲတရက်ကိုကျင်းပမှာဖြစ်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကနေဆွေးနွေးပွဲကိုလက်ခံဖိတ်ကြားခဲ့တာဖြစ်ပြီးစင်ကာပူနိုင်ငံသားရေးဝန်ကြီးလည်းတက်ရောက်မှာဖြစ်ကြောင်းဒီဆွေးနွေးပွဲကိုအဝေးရောက်အမျိုးသားညွန်ပေါင်းအစိုးရဝန်ကြီးဥပိုလာတင်တက်ရောက်ပြီးမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုဆွေးနွေးတင်ပြဖို့ရှိကြောင်းဒါအပြင်မြန်မာဒီမိုကရေစီအင်အားစုအဖွဲ့ဝင်အများအပြားပါတဲ့ကိုယ်စားလှယ်အဖွဲ့ကိုလည်းစင်ကာပူကိုလာရောက်ဖို့ဖိတ်ကြားထားတာရှိကြောင်းဒါတွေကအတော်ကိုထူးခြားလာတဲ့တိုးတက်မှုတွေဖြစ်တဲ့အကြောင်းဥမ္မောင်မောင်ကအမေရိကန်အထက်လွှတ်တော်မှတင်ပြခဲ့ပါတယ်ဆက်လက်ပြီးအမေရိကန်အလုံသမားအဖွဲ့ချုပ် AFL-CIO ကမူဝါဒရေးရာဌာနတာဝန်ရှိသူတူဖြစ်တဲ့ Miss Daly ကတင်ပြရမှာ
provide a consistent message to these other governments about how detrimental it is for them to undermine the international actions on this area
Miss Daly ပြောဆိုသွားတာကတော့ဒီဒေသတွင်းနိုင်ငံတွေကဟန်ချက်ညီညီလိုက်ပါလှုပ်ဆောင်ခြင်းမရှိတဲ့အတွက်နိုင်ငံတကာကြိုးပမ်းချက်တွေကိုအပြော့သွားစေတယ်ဆိုတာကိုဒီအစိုးရတွေကိုအမြဲတမ်းသတိပေးပြောကြားနေဖို့ဟာအရေးကြီးတဲ့အချက်တစ်ချက်ဖြစ်ကြောင်းအမေရိကန်အစိုးရနဲ့ဒီဒေသတွင်းနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားစတဲ့နိုင်ငံတွေလွတ်လပ်စွာကုန်သွယ်ရေးကိစ္စဆွေးနွေးနေတာရှိကြောင်းအမေရိကန်အစိုးရကိုအဓိကလှုပ်ဆောင်စေချင်တာကတော့ဒီနိုင်ငံတွေနဲ့ကုန်သွယ်ရေးကိစ္စညှိနှိုင်းရမှာအမေရိကန်အစိုးရကနေပြဋ္ဌာန်းထားတဲ့ပိတ်ဆို့ရေးယူမှုကိုပူးပေါင်းဆောင်ရွက်ပါမယ်ဆိုတဲ့ကြိုတင်သတ်မှတ်ချက်မျိုးပြုလုပ်တင်ကြောင်းစင်ကာပူနဲ့အမေရိကန်နိုင်ငံတို့ရဲ့ကူတန်ရောင်းဝယ်ရေးသဘောတူညီချက်မှာလည်းဒီလိုအချက်မျိုးထည့်သွင်းတင်ကြောင်းအမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတွေကြောင်းအမေရိကန်ကွန်ဂရက်ကပြဋ္ဌာန်းထားတဲ့စီးပွားရေးပိတ်ဆို့ရေးယူမှုကိုအားပြော့သွားအောင်လုပ်တာမျိုးမဖြစ်စေဘဲအားလုံးစုစည်းနိုင်မဲ့အခြေအနေမျိုးဖြစ်တဲ့အကြောင်းသူမကတင်ပြခဲ့ပါတယ်။ဒါအပြင် US Campaign for Burma အဖွဲ့ကြီးက Miss Jennifer Quigley ပြောဆိုတင်ပြရမှာတော့
And one of the avenues that we're looking at because Thailand is
currently a military regime itself, which will unbound sort of key policies with them. But another way to achieve this is that all investment in
ဘာဝဒံဝေထုတ်လို့ရေးကိုထိုင်းနဲ့တိုတယ်ရှက်ဗရွန်ရေနံကုမ္ပဏီတွေပူးတွဲလုပ်ကန်နေပြီးမြန်မာစစ်အစိုးရကိုဝင်ငွေရစေနေကြောင်းဒါကြောင့်တဘာဝဒံဝေပိုက်လိုင်းနဲ့တဘာဝဒံဝေထုတ်လို့ရေးအတွက်အာမခံပေးထားတဲ့အာမခံကုမ္ပဏီတွေကိုအမေရိကန်အစိုးရကနေတားမြစ်နိုင်ရင်အာမခံမရှိတော့တဲ့အတွက်လုပ်ငန်းတွေဆက်လက်လက်ပတ်နိုင်ခြင်းမရှိဘဲရပ်ဆိုင်းသွားနိုင်ကြောင်းဒီလိုနည်းနဲ အကူအညီတွေနဲ့ပတ်သက်ပြီးလှုပ်ဆောင်လျက်ရှိတာတွေနဲ့အမေရိကန်အစိုးရကနေလုံနိုင်မဲ့အနေအထားတွေကိုထပ်ဆိုတင်ပြခဲ့တာပဲဖြစ်ပါတယ်။